င်ကျရောက်မဲ့ရှစ်လေးလုံးဒီမိုကရေစီရေတော်ပုံငွေရုခန္ဓာတက်ရောက်ဖို့အဖွဲ့အစည်းပေါင်းစုံနဲ့ပြည်သူအားလုံးငွေရုထိမ့်မှတ်ဖြစ်မြောက်ရေးကော်မတီကနေဖိတ်ကြားလိုက်ပါတယ်ဒီထဲမှာနိုင်ငံတော်အစိုးရအာဏာပိုင်နေနဲ့လွှတ်တော်တာဝန်ရှိသူတွေကိုပါဖိတ်ကြားခဲ့တာဖြစ်ပါတယ်အဓိကကတော့ငင်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးဆိုတဲ့ဥတီချက်နဲ့အခုလိုမျိုးအဖွဲ့အစည်းပေါင်းစုံကိုဖိတ်ကြားခဲ့တာဖြစ်တယ်လို့88မျိုးဆက်ခေါင်းဆောင်တွေကပြောကြပါတယ်အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့မန္တနာချန်ကတင်ပြပေးမှာပါရှင
်။ဟုတ်ပါတယ်။မြန်မာနိုင်ငံမှာရှစ်လေးလုံးလူမှုအုံကြွမှုရေတော်ပုံကြီးဖြစ်ပွားခဲ့တာခုဆိုရင်25နှစ်ပြည့်မြောက်ခဲ့ပါပြီ။ဒီလိုရှစ်လေးလုံးဒီမိုကရေစီရေတော်ပုံငွေရတုထိမ့်မှတ်ကို88ကျောင်းသားခေါင်းဆောင်တွေကရန်ကုန်မှာအခါတိုင်းနဲ့မတူအောင်ကျင်းပဖို့အတွက်ကိုလည်းပြင်ဆင်နေကြတာပါ။ဒီနေရာမှာထူးခြားတာကဒီနှစ်ကြာရောက်တဲ့ဒီရှစ်လေးလုံးဒီမိုကရေစီရေတော်ပုံငွေရတုအခမ်းအနားမှာပထမဦးဆုံးအချိန်အနေနဲ့သမရဦးသိန်းစိန်ပါဝင်အစိုးရအာဏာပိုင်တွေနဲ့လွှတ်တော်တာဝန်ရှိသူတွေကိုပါဖိတ်ကြားခဲ့တာဖြစ်ပါတယ်။ဒီလိုဖိတ်ကြားခဲ့တာနဲ့ပတ်သက်ပြီးတော့88မျိုးဆက်ငင်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းမှဦးကိုကိုကြီးကအခုလိုပြောပြသွားပါတယ်
။88ကဒီအခမ်းအနားကိုကျွန်တော်တို့ကျင်းပတဲ့ရည်ရွယ်ချက်ကငင်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးဦးတည်ချက်နဲ့ဒီငွေတူအခမ်းအနားကိုအများစုအားလုံးပါဝင်အောင်ကျွန်တော်တို့စ조사မယ်ဆိုတာကဒီကော်မတီစဖွဲ့တွေကအားလုံးသဘောတူဆုံးဖြတ်ထားတာပါ။အဲ့ကြောင့်မလို့လေကျွန်တော်တို့ဖိတ်တဲ့နေရာမှာဒီတိုင်းရင်းသားနိုင်ငံအဖွဲ့အစည်းတွေအပြည့်အဖွဲ့အစည်းတွေနောက်တော့ဒီတိုင်းရင်းသားနိုင်ငံရေးပါတီတွေနောက်ရက်ဖက်လူဖွဲ့အစည်းတွေနောက်ဒီပြည်မဒီနိုင်ငံရေးပါတီတွေနောက်ဒီဘက်ကကျွန်တော်တို့ဒါလွှတ်တော်ပိုင်းအစိုးရပိုင်းတာဝန်ရှိတဲ့သူတွေအားလုံးကိုကျွန်တော်တို့ဒီပွဲမှာစုံစုံညီညီစုံစည်းနိုင်ဖို့ပေါ့လေအဲ့လိုကျွန်တော်တို့ကြိုးစားထားပါတယ်ခင်ဗ
ျဆိုတော့အစိုးရနဲ့လွှတ်တော်ဘက်ကဘယ်သူတွေကိုဖိတ်ကြားခဲ့တာပါလဲရှင်
အဓိကတော့ကျွန်တော်တို့ဒီနိုင်ငံရေးပါတီတွေအနေနဲ့ဖိတ်တဲ့နေရာမှာတော့ဒါနိုင်ငံရေးပါတီအားလုံးကိုကျွန်တော်တို့ဖိတ်စာရောက်အောင်စ조사ထားပါတယ်။တစ်ဖက်ကတော့နိုင်ငံတော်သမရအပါဝင်အစိုးရအဖွဲ့အားလုံးကိုကျွန်တော်တို့ဖိတ်စာပို့ပါတယ်။နောက်ပြီးတော့ဒီလွှတ်တော်နှစ်ရစလုံးကိုလွှတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌနဲ့နောက်ရေးရာကော်မတီဥက္ကဋ္ဌတွေအဲ့ဒါတွေအားလုံးကိုကျွန်တော်တို့ဖိတ်စာပို့ပါတယ်ခင်ဗျာ
။ဟုတ်ကဲ့ရှင်။ဘယ်လိုပုံစံမျိုးနဲ့သူတို့ဖိတ်ထားပါလဲရှင်
။ဝေတုအခမ်းအနားဖိတ်စာကိုကျွန်တော်တို့ဒီနိုင်ငံရေးပါတီတွေတိုင်းရင်းသားအဖွဲ့အစည်းတွေဖိတ်တယ်လို့ပဲဒီဘက်ကျွန်တော်တို့အစိုးရပိုင်းလွှတ်တော်ပိုင်းအဖွဲ့အစည်းတွေအားလုံးကိုလည်းကျွန်တော်တို့ဖိတ်စာသွားပို့တာပါခင်ဗျာ
ဟုတ်ကဲ့ရှင်နောက်တစ်ခုကဒီစစ်တပ်ဘက်ကအကြီးအကဲတွေကိုဖိတ်တာရှိပါလား
အဲကျွန်တော်တို့ကတော့အားလုံးကိုပါဝင်ပြင်ချင်ပါတယ်အဲ့တော့ကျွန်တော်တို့ဟိုအားလုံးပါဖို့အတွက်ကိုလည်းကျွန်တော်တို့ဟိုနောက်ဆုံးဖိတ်စာတွေပေးတဲ့နေရာမှာရောနောက်သားမှပြည်သူတွေအနေနဲ့ဖိတ်စာမရရင်တောင်မှကျွန်တော်တို့ဖိတ်စာဝေတဲ့နေရာမှာချိုးမြင့်ရှိခဲ့ရင်တောင်မှဒီအခမ်းအနားကိုအားလုံးတဲ့ကြောကြောနဲ့ပါဝင်ဆင်ခဲ့ကြဖို့ကျွန်တော်တို့နှိုးဆော်ထားပါတယ်ခင်ဗျာ
88မျိုးဆက်ငင်းငယ်ရင်းနဲ့ပွင့်လင်းလူဖွဲ့စည်းမှာဥက္ကုတ်ကြီးဖြစ်ပါတယ်အခုလောလောဆယ်မှာတော့ဒီငွေရတုအခမ်းအနားအတွက်ကြိုတင်ပြင်ဆင်မှုတွေကိုလှုပ်ဆောင်နေပြီးဒီအခမ်းအနားအတွင်းတင်ဆက်မဲ့ဒီအမှုပညာအတွက်သဘင်နဲ့ရုပ်ရှင်ဘက်ကအမှုပညာရှင်တွေလည်းပူးပေါင်းပါဝင်ခဲ့ကြပါတယ်ဒီ2013ခုနှစ်ဩဂတ်လ10ရက်နေ့မှာကြာရောက်မဲ့25နှစ်မြောက်ရှစ်လေးလုံးဒီမိုကရေစီရေတော်ပုံကြီးငွေရတုအထိမ်းအမှတ်ခမ်းအနားကိုရန်ကုန်မရန်ကုန်မြို့နယ်မင်းသမလမ်းမှာရှိတဲ့MCC ခမ်းမမှာလာမယ့်ဩဂတ်လ6ရက်9ရက်10ရက်3ရက်ကြာကျင်းပမှာလည်းဖြစ်တယ်လို့ရှစ်လေးလုံးငွေရတုအခမ်းအနားဖြစ်မြောက်ရေးကော်မတီကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်